ဘန်ကောက်မြို့မှာဘုံခွဲမှုကြံစည်မှုနဲ့ပြီးခဲ့တဲ့2012ကတည်းကထိုင်းအစိုးရကဖမ်းဆီးထားတဲ့အီရန်ကျင်းသား3ယောက်ကိုအီရန်အစိုးရထံပြန်လည်လွှဲပြောင်းပေးလိုက်ပြီလို့ထိုင်းအစိုးရကကြေညာပါတယ်။အီရန်အစိုးရကတရှိုလုံမှုနဲ့ဆွဆွဲထားခဲ့တဲ့ဩစတြေးလျဗီတိန်နယ်ဘွားတက္ကသိုလ်ကတိကတူကိုအီရန်နိုင်ငံကဩစတြေးလျနိုင်ငံထံကိုပြန်လည်လွှဲပြောင်းပေးပြီးတဲ့နောက်အခုလိုထိုင်းအစိုးရကကြေညာခဲ့တာပါ။ထိုင်းပြည်အချင်းဦးစီးဌာနကတော့အီရန်အကျဉ်းသား2ဦးဖြစ်တဲ့မာဆုတ်ဆတ်တာဂက်စတာနဲ့ဆာအီမိုရဒီကိုတော့အကျဉ်းသားအနေနဲ့ပဲအီရန်ဆိုးဝါတံလွှဲပြောင်းပေးခဲ့ပြီးချန်အကျဉ်းသားတူဖြစ်တဲ့မိုဟာမက်ကာဇာအီကိုတော့ပြီးခဲ့တဲ့ဩဂုတ်လထဲမှာလူချင်းချင်းသာကွင်းနဲ့လွှဲပြောင်းပေးခဲ့တယ်လို့ဆိုပါရယ်အီရန်နိုင်ငံကတချို့မှုနဲ့နှစ်နှစ်ကြာဆွဆွဲဖမ်းဆီးထားတဲ့အရှိလေပန်းကြီးရကျွမ်းကျင်သူခါလီမိုဂယ်ဘတ်ကိုထိုင်းဆိုးဝါတံကိုလွှဲပြောင်းပေးရတယ်ပတ်သက်လို့၎င်းတို့အခုလွှဲပြောင်းပေးတဲ့အစီအစဉ်ဟာဆက်ဆက်မှုရှိတယ်လို့တော့ထိုင်းရာရှိတွေကအတိအလင်းမပြောပါဘူးဒါပေမဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထုတ်လွှင့်တဲ့အီရန်နိုင်ငံရဲ့ရုပ်မြင်သံကြားတွေမှာတော့မိုဂဘက်ကိုလှုပ်ပေးလိုက်တာဟာထိုင်းကအီရန်အကျဉ်းသား3ဦးနဲ့အလဲလှယ်လုပ်လိုက်တာလို့ဆိုပါတယ်။ထိုင်းနိုင်ငံသားရေးဝန်ထမ်းတွေရဲ့ပြောရေးဆိုခွင့်ရှိသူတူရဲ့အဆိုအရအခုလိုအကျဉ်းသားလွှဲပြောင်းပေးခြင်းဟာလက်ရှိတည်ဆဲအကျဉ်းသားလဲလှယ်ရေးစာချုပ်အရအီရန်အစိုးရနဲ့နှစ်ဖက်သဘောတူညီချက်တွေကြောင့်လို့ဆိုပါတယ်။အီရန်တန်ယုံကအတည်ပြုပြောကြားရမှာတော့၎င်းတို့ထံမကြတိမိကလွှဲပြောင်းပေးတဲ့အကျဉ်းသား4ဦးရှိခဲ့ပြီးနောက်ထပ်မှတ်ချက်တစ်စုံတည်းဟာပြောဆိုတာမျိုးမရှိကြောင်းသိရပါတယ်။